ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေဟာယူကရိန်းစစ်တပ်ရဟတ်ယာဉ်တစ်စင်းကိုပစ်ချခဲ့တဲ့အတွက်ဗိုလ်ချုပ်ကြီးတဦးအပါအဝင်တပ်သား12ဦးနဲ့မင်းတေဆုံးခဲ့ရပါတယ်။ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Slovaks မြို့နားမှာအကြမ်းဖက်သမားတွေကပခုံးပေါ်တင်းပြပြရတဲ့ဒုံးကျည်သုံးပြီးရဟတ်ယာဉ်ကိုပစ်ချခဲ့တာမို့တပ်သား14ယောက်တေဆုံးခဲ့ရတယ်လို့ယူကရိန်းယာယီသမား Oleksandr Tachinov ကလွှတ်တော်မှာကြေညာပရင်းနေ့ကပြောကြားခဲ့ပါတယ်။တေဆုံးသူတွေထဲမှာနိုင်ငံတော်စောင့်တက်ကအကြီးအကဲဗိုလ်ချုပ်ကြီးရှာဟာရီကလတ်ချီစကီလည်းပါဝင်ပါတယ်။ကြေတံပရင်းနေ့အစောပိုင်းကတော့ OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့သား၄ဦးကိုဖမ်းထားတယ်လို့ယူကရိန်းရှေ့ပိုင်းဒေသကရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်ကပြောကြားခဲ့ပါတယ်။သူတို့ဟာချမ်းချမ်းမမရှိကြောင်းနဲ့မကြခင်မှာပဲပြန်ပြီးလှုပ်ပေးဖို့ရှိတယ်လို့မြို့တော်ဝင်ဖြစ်တဲ့ကိုရိုင်းကြေညာထားတဲ့ VH Slav Ponomarev ကပြောကြားလိုက်တာပါ။စောင့်ကြည့်လေလာသူတွေဒေသတွေမလာသင့်ဘူးလို့ OSCE ကိုတတိပေးထားပေမဲ့သူတို့ရောက်လာခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီဒေသမှာပဲနောက်ထပ်7ဦးပါတဲ့အဖွဲ့တစ်ဖွဲ့အဖမ်းခံခဲ့ရပေမဲ့နောက်ပိုင်းမှာပြန်ပြေလွတ်လာခဲ့တယ်လို့လည်း OSCE ဖွဲ့ကဗိုလ်တခုနေကပြောပါတယ်။ယူကရိန်းမှာတင်းမာမှုတွေရောပါးစေဖို့နဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးမြင့်တင်နိုင်ဖို့စောင့်ကြည့်လေလာသူတွေဆေလွတ်နေတာဖြစ်ပါတယ်။